ဦးဝင်းဖေအမေခံပြည်တော်စုမှာဗဟုအစိုးရ၃စိမ့်နဲ့ပတ်သက်လို့ဧပြီလ၈ရက်နေ့လာမယ့်တောက်ကြနေ့အထိလွှတ်တော်ကအတည်ပြုချက်မပေးဘူးဆိုရင်အစိုးရလုပ်ငန်းတွေရပ်ဆိုင်းရတော့မယ်နော
်ဟုတ်တယ်လေဗျာပြီးခဲ့တဲ့လပိုင်းကလေးကအစိုးရလုပ်ငန်းတွေဆက်ပြီးတော့လေပတ်နိုင်အောင်ယာယီအသုံးစရိတ်ဥပဒေကြမ်းနဲ့ဆက်ပြီးတော့လေပတ်ခဲ့ကြတာလေသမ္မတဥပမာကတော့ဒီမိုကရက်နဲ့ရီပါဘလစ်ကန်တွေအကြားမှာအသုံးစရိတ်နဲ့ပတ်သက်လို့ညှိနှိုင်းဆွေးနွေးနေတဲ့အနေအထားကသဘောတူညီချက်ရဖို့နီးလာနေပါပြီလို့ပြောတယ်ဗ
ျ Tea Party လှုပ်ရှားမှုအဖွဲ့ဝင် Conservative Republican တွေဘက်က2011ခုနှစ်ဗဟုအစိုးရဘဏ္ဍာရေးအသုံးစရိတ်မှာတန်ပေါင်း6000ဖြတ်တောက်ဖို့ဆိုပြီးတော့အဆိုပြုခဲ့တာဗျဒီမိုကရက်ဘက်ကဒါကိုလက်မခံခဲ့ဘူးအခုတော့တန်ပေါင်း6000စာအသုံးစိတ်ထဲကတန်ပေါင်း3000ဖြတ်တော်ရေးကိစ္စကိုပဲလွှတ်တော်အမတ်တွေကြားမှာညှိနှိုင်းနေကြတယ်လို့ပြောတယ်ဗ
ျအခုနှစ်ဖက်သဘောတူညီမှုတွေရနိုင်တဲ့လက်လမ်းမီနိုင်တဲ့အခြေအနေဆိုပေမဲ့အသေးစိတ်အချက်အလက်တွေဆက်ညှိဖို့လိုသလိုကွဲလွဲချက်တွေလည်းရှိနေသေးတယ်ဆိုပြီးတော့သမ္မတဥပမာကပြောတယ်လေအစိုးရလုပ်ငန်းတွေရပ်ဆိုင်းရမယ်ဆိုရင်အားလုံးထိခိုက်နစ်နာရလိမ့်မယ်ဆိုပြီးတော့မင်းလင်းပြည်နယ်မှာရောက်နေတဲ့အချိန်အခုလိုသတိပေးပြောသွားတယ်ဗ
ျ If these budget negotiations break down we could end up having to shut down the government just at a time when the economy is starting to recover
တကယ်လို့ဒီဘဏ္ဍာရေးအသုံးစရိတ်ညှိနှိုင်းမှုတွေမအောင်မြင်တော့ဘူးဆိုရင်အစိုးရရဲ့လုပ်ငန်းတွေရပ်ဆိုင်းရမယ်အခုလိုစီးပွားရေးပြန်ပြီးနလန်ထားစားအခြေအနေမှာဒီလိုရပ်ဆိုင်းရမယ်ဆိုရင်ထိခိုက်နစ်နာမှုလည်းရှိလာနိုင်ပါတယ်ဒီကိစ္စကလူတန်းရဲ့စီးပွားရေးအပေါ်ရိုက်ခတ်ပါလိမ့်မယ
်ဒါနဲ့အမေရိကန်ပြည်ထောင်စုမှာအလုပ်လက်မဲ့နှုံတာကအရင်နဲ့ဆိုင်ရော့သွားတယ်တဲ့8800ခန်းတုံးအထိပဲရှိတော့တယ်ဆိုပြီးတော့အစီရင်ခံစာထွက်လာတယ်ဗျဒါကတိုးတက်မှုဖြစ်တယ်တကယ်လို့အစိုးရလုပ်ငန်းတွေရပ်ဆိုင်းရမယ်ဆိုရင်ဒီအခြေအနေကနေပြန်ပြီးတော့ဆုံးယူသွားနိုင်တယ်ဆိုပြီးတော့လေသဗ္ဗတဥပမာကသတိပေးတယ်ဗ
ျ Republican အမတ်ဖြစ်တဲ့အောက်လွှတ်တော်သဗ္ဗတ John Boehner ကလေအစိုးရလုပ်ငန်းတွေရပ်ဆိုင်းသွားတာမျိုးမဖြစ်စေချင်ဘူးဗျမဖြစ်အောင်ညှိနှိုင်းဖို့ကိစ္စကိုလည်းအဓိကထားပြီးပြောထားတယ်တစ်ချိန်တည်းမှာအစိုးရအသုံးစရိတ်ဖြတ်တောက်ရေးကိစ္စကိုလည်းအလေးအနက်ထားစဉ်းစားဖို့ဆိုပြီးတော့အခုလိုပြောသွားတယ်ဗ
ျ We're continuing to talk but it's time for the Senate to get serious. Senate Democrats need to get serious.
ကျွန်တော်တို့စပီးဆွေးနွေးနေမှာပါဒါပေမဲ့ထက်လွတ်တော်ဘက်ကလည်းဒီကိစ္စကိုအလေးအနက်အရေးတူထားစေချင်ပါတယ်အသုံးစရိတ်တွေလျှော့ချရေးကိစ္စထက်လွတ်တော်မှာရှိတဲ့ဒီမိုကရက်တစ်ဘက်ကအလေးထားဖို့လိုပါတယ်အသုံးစရိတ်လျှော့ချမှလည်းအလောက်ကန်တွေဖန်တီးနိုင်မယ့်အနေအထားကိုရောက်မှာပ
ါဒါနဲ့သမ္မတဥပမာလည်း2012သမ္မတရွေးကောက်ပွဲမှာပြန်ပြီးတော့ဝင်ရောက်ရှင်ပြိုင်မှုမဲဆွယ်စည်းရုံးမှုလုပ်ငန်းတွေစပြီးတော့လုပ်နေပြီဗျ2012သမ္မတရွေးကောက်ပွဲမဲဆွယ်စည်းရုံးမှုတွေအတွက်ရန်ကုန်ငွေရှာတဲ့လုပ်ငန်းတွေစလုပ်ဖို့ဗဟုအစိုးရရွေးကောက်ပွဲကော်မရှင်မှာမှတ်ပုံတင်လိုက်ပြီးဆိုပြီးတော့သူကတင်းလာနေတုန်းကပဲကြေညာချက်ထုတ်ခဲ့တာဗျ
လာမယ့်ဧပြီလ14ရက်နေ့ရှေ့တပတ်ရှီကာဂိုမှာမဲဆွယ်ပွဲအတွက်ရန်ကုန်ငွေရှာတဲ့ပွဲစပြီးတော့ကျင်းပမယ်လေNow New York နဲ့ Los Angeles မြို့တွေမှာလည်းမဲဆွယ်ပွဲတွေအတွက်ရမုံငွေရှာတဲ့ပွဲတွေဆက်ပြီးတော့ကျင်းပဖို့စီစဉ်နေတယ်ဗျ။သမ္မတ Obama ရဲ့မဲဆွယ်စည်းရုံးရေးဆိုင်ရာဝန်ထမ်းတွေကတော့ရမုံငွေအမေရိကန်ဒေါ်လာတန်850နဲ့တန်1000ကျားမှရမယ်လို့မျှော်လင့်တဲ့အကြောင်းပြောထားတယ်ဗျ
။သမ္မတ Obama ကတော့အမေရိကန်ပြည်ထောင်စုအနေနဲ့ရရှိနေတဲ့တိုးတက်မှုတွေကိုကာကွယ်ဖို့တိုက်ပွဲဝင်ရမယ်ဆိုပြီးနောက်ရွေးကောက်ပွဲအတွက်ကြိုပြီးတော့ကြေညာထားတယ်ဗျ။ဒါနဲ့ရွေးကောက်ပွဲမှာ Republican ဘက်ကသမ္မတလောင်းအဖြစ်ဘယ်သူတွေရှင်မလဲဆိုတာတော့မကြေညာသေးဘူးနော
်အခုထိတော့တရားဝင်ဘယ်သူမှမကြေညာသေးဘူးလေစီးပွားရေးနဲ့အလုပ်ကိုင်းကိစ္စတွေနိုင်ငံခြားရေးမူဝါဒကိစ္စတွေကလေဒီရွေးကောက်ပွဲမှာအဓိကလွှမ်းမိုးမယ်ဆိုပြီးတော့ကြိုတင်ခံမှန်းညားတယ်ဗ
ျစီးပွားရေးနဲ့အလုပ်ကိုင်းကိစ္စတွေအပြင်လက်ရှိလစ်ပြားမှာလေးမပြန်တမ်းရနေမြေသမတ်ပြည်နေတိုးနဲ့ထိုးစစ်ဆင်နေတဲ့ကိစ္စတွေအရှိလေပိုင်းရေးကိစ္စအာဖဂန်စစ်ပွဲနိုင်ငံခြားရေးမူဝါဒတွေကလည်းလာမယ့်ရွေးကောက်ပွဲအပေါ်မှာအဓိကလွှမ်းမိုးနေမယ်ဆိုပြီးနိုင်ငံရေးသုံးသပ်တဲ့သူတွေကပြောနေကြတာဗ
ျတချို့ကလည်းသမ္မတဥဘာမအနေနဲ့1984ခုနှစ်ကသမ္မတဟောင်းရော်နယ်ရေဂန်စောစောပိုင်းကလူကြိုက်နည်းခဲ့တာတွေရှိပေမဲ့စီးပွားရေးပြန်ပြီးအားကောင်းလာခဲ့တဲ့အတွက်ရွေးကောက်ပွဲမှာပြန်ပြီးအနိုင်ရခဲ့တယ်သမ္မတဟောင်းရော်နယ်ရေဂန်ရွေးကောက်ပွဲမှာပြန်ပြီးတော့အနိုင်ရခဲ့တဲ့အတိုင်းလှုံ့ဆော်သွားလိမ့်မယ်1980ခုနှစ်ကသမ္မတဟောင်းဂျီမီကာတာနောက်တစ်ကြိမ်ရွေးကောက်ပွဲမှာရှုံးနိမ့်ခဲ့ရတဲ့အဖြစ်မျိုးတွေကိုရှောင်နိုင်အောင်လို့စ조사လိမ့်မယ်ဆိုပြီးတော့ခံမှန်းညားတယ်ဗျ
။အမေရိကန်သမိုင်းမှာဒုတိယကမ္ဘာစစ်အပြီးပြန်ကြည့်ရင်ဒုတိယအကြိမ်သမ္မတရွေးကောက်ပွဲတွေမှာရှုံးနိမ့်ခဲ့ဘူးတဲ့သမ္မတ2ယောက်ပဲရှိသေးတယ်။ 1980ခုနှစ်ကသမ္မတဟောင်းဂျီမီကာတာ1992ခုနှစ်ကသမ္မတဟောင်းဂျော့ဂျ်ဒဘလူးဘုရှ်ဒီတော့သမ္မတဥဘာမအနေနဲ့ပြန်အရွေးမခံရဖို့အခွင့်အလမ်းကတော့တိတ်နေတယ်ဆိုပြီးတော့ကြိုတွက်တာမျိုးတွေလည်းရှိတယ်ဗျ။တေချာပေါ့ကန်ဒီကံမတော့ပြောလို့မရဘူးပေါ့လေ။
တချို့ကလည်း Republican ဘက်ကဘယ်သူရွေးကောက်ပွဲမှာသမ္မတလောင်းအဖြစ်ဝင်ရွေးမလဲဆိုတာကိုစောင့်ကြည့်နေကြတယ်ဗျ။ဒါပေမဲ့ Republican ဘက်ကဘယ်သူပဲသမ္မတအဖြစ်ဝင်ရွေးရွေးအဓိကလူထုထောက်ခံမှုကလက်ရှိအလို့အကန်ဖန်တီးနိုင်တဲ့အခြေအနေစီးပွားရေးနဲ့အရှိအလဲပိုင်းကိစ္စအာရဗ်ကမ္ဘာနဲ့ပတ်သက်လို့ကင်ပုံတွဲပုံတွေအပေါ်မှာမူတည်မယ်ဆိုပြီးတွက်ကြတယ်ဗ
ျ။လောလောဆယ် Republican ဘက်ကသမ္မတလောင်းတွေဘယ်သူပဲဝါဆိုတာမကြီးညာသေးခင်မှာအခုလို2012ရွေးကောက်ပွဲအတွက်စလုပ်ဖို့ပြင်ဆင်လိုက်တဲ့အတွက်သမ္မတဥဘာမအနေနဲ့မဲဆွဲတဲ့ကိစ္စတွေမဲဆွဲပွဲတွေရမငွေရှာတဲ့ကိစ္စတွေမှာလက်ဦးမှုရနေပြီဆိုပြီးတချို့ကလည်းသုံးသပ်ကြတယ်ဗျ။အစိုးရလုပ်ငန်းတွေရက်ဆိုင်မသွားအောင်ဟန်တားဖို့ကြိုးစားတဲ့အချိန်ထဲမှာအစိုးရကိုဆက်ပြီးတော့ဥဆောင်နိုင်ဖို့နောက်တစ်ချိန်ရွေးကောက်ပွဲအတွက်ပြင်ဆင်တဲ့ခြေလှမ်းတွေကိုလည်းတွေ့နေရပြီးရုပ်ရှေ့သတင်းပတ်တွေကြားရင်ဆက်ပြီးတော့ဆွေးနွေးကြသေးတာပေါ့ဗျ။